တရုတ်ငါဖမ်းသိမ်းမှုကပ္ပတန်ကိုဂျပန်နိုင်ငံကသတင်းနှစ်ပတ်ကျော်ဖမ်းဆီးထားတာနဲ့ပတ်သက်ပြီးတောင်းပန်မှုတွေနဲ့အတူနစ်နာကြေးတွေပေးဖို့အတွက်တရုတ်အစိုးရရဲ့တောင်းဆိုမှုကိုဂျပန်နိုင်ငံကလက်မခံပယ်ချလိုက်ပါတယ်။စနေနေ့ကတရုတ်သင်းမောကပ္ပတန်ကိုဂျပန်နိုင်ငံကပြန်လွှတ်ပေးခဲ့ပြီးတဲ့နောက်မှာဒီဖမ်းဆီးမှုဟာဥပဒေနဲ့ညီညွတ်မှုမရှိတဲ့အတွက်ဂျပန်နိုင်ငံကပြန်လည်တောင်းပန်ဖို့တောင်းဆိုတဲ့ကြေညာချက်တစ်စောင်ကိုတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။တရုတ်အစိုးရရဲ့ဒီတောင်းဆိုချက်ဟာအခြေမြစ်မရှိဘဲလက်ခံနိုင်လောက်စရာမရှိဘူးလို့ဂျပန်နိုင်ငံခြားရေးဝန်ကြီးဌာနကဆိုပါတယ်။ပိုင်နဲ့အငင်းပွားမှုဖြစ်နေတဲ့ကျွန်းစုနားမှာတရုတ်ငါးဖမ်းသင်းမောနဲ့ဂျပန်ကင်းလက်ရင်းရင်းနှစ်စီးတို့ဝင်တိုက်မိခဲ့ခြင်းကစပြီးတရုတ်သင်းမောကပ္ပတန်ကိုဂျပန်ဘက်ကဖမ်းဆီးထားခဲ့တာဖြစ်ပါတယ်။ဒီတရုတ်သင်းမောကပ္ပတန်ဇန်ချီစင်းကိုပြန်ပြီးလွှတ်တာနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားသဘောထားကွဲလွဲနေမှုတွေကိုပိုးပြီးဆိုးဝါးစေတယ်လို့ဂျပန်အစိုးရရှင်တွေကပြောပါတယ်။စနေနေ့မှာတရုတ်တီးတန့်လင်းနဲ့တရုတ်နိုင်ငံကိုပြန်လည်ရောက်ရှိလာတဲ့ဇန်ကတော့သူဟာတရားမဝင်ဘာမှလှုပ်ဆောင်တာမျိုးမရှိဘဲတရုတ်အစိုးရရဲ့ပြောကြားချက်တွေကိုသူခိုင်ခိုင်မာမာထောက်ခံတယ်လို့ပြောဆိုခဲ့ပါတယ်။